ကယားပြည်နယ်ဒီမော့ဆိုမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေဒီနေ့နိုဝင်ဘာ25ရက်နေ့မနက်ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF ယာယီတပ်စခန်းတစ်ခုကိုစစ်တပ်ကထိုးစစ်ဆင်တိုက်ခတ်ခဲ့လို့တိုက်ပွဲဖြစ်ခဲ့တာလို့ KNDF ဘက်ကပြောပါတယ်။တိုက်ပွဲအတွင်း KNDF အဖွဲ့ဝင်4ယောက်သေဆုံးခဲ့ပါတယ်။ဒီတိုက်ပွဲအပါအဝင်ကယားပြည်နယ်ရဲ့စစ်ရေးအခြေအနေကိုကိုရဲနိုင်ကပြောပြပေးပါမယ်ရှင်
။ကယားပြည်နယ်ဒီမော့ဆူမြို့နယ်ထဲကစံပြ6မိုင်ကြီးရွာအုပ်စုဟိုဖိတ်ရွာဘက်မှာစခန်းချနေတဲ့ KNDF အမျိုးသားကာကွယ်ရေးတပ် KNDF ယာယီတပ်စခန်းကိုစစ်ကောင်စီတပ်ဖက်ကထိုးစစ်ဆင်လာတာကြောင့်ဒီမနက်မှရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNDF ခေါင်းဆောင်တဦးကပြောပါတယ်
ဒီမော့ဆူကျွန်တော်တို့6မိုင်ကိုဖိုက်ရွာမှာတိုက်ပွဲဖြစ်တာဗျမနေ့6နိုင်ကြတိုက်ပွဲဆက်ဖြစ်တယ်စစ်ကောင်စီကအဲ့ဒီနားမှာရှိတဲ့ဖျားချောင်းဖုံးကြောင်းတွေတပ်ဆွဲဖို့ဆင်းလာတဲ့ချိန်မှာကျွန်တော်တို့စနဲ့ရင်ဆိုင်တိုက်ပွဲဖြစ်သွားတာဗျ
စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်ခဲ့တဲ့အတွက်တိုက်ပွဲပြင်းထန်ခဲ့ပြီးနှစ်ဖက်စလုံးထိခိုက်မှုတွေရှိတယ်လို့လည်းပြောပါတယ်
။ခုချိန်ဒီတလောက်ကတော့ကျွန်တော်တို့ဖက်မှာတော့လောက်ကတော့ဒါပြင်းထန်ဆန်တန်းရနေတယ်ခင်ဗျ။နောက်ဖက်ကတော့ကျွန်တော်တို့တိတာပြင်းကိုတိတာတော့နယောင်လောထမ်းကြီးရနေတယ်တော့ရှိရဲ့အဲ့ဒါပဲတိလာမတိလာတော့မရှိဘူး။နောက်ခေရောက်နယောင်တော့ကိုစစ်တပ်ဘက်ကအဲ့ဒါဆန်ရရနေတော့ကျွန်တော်တွေးရတယ်ဗျ။
ဒီမော့ဆိုမြို့နယ်ဘက်ဒီမနက်ဖြစ်တဲ့တိုက်ပွဲမှာ KNDF ဘက်က4ဦးကြာဆုံးပြီးစစ်ကောင်စီတပ်က4ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ KNDF ဘက်ကညနေပိုင်းမှာထုတ်ပြန်ထားပါတယ်စစ်တပ်ဘက်ကတေဆုံးတာနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်ပါဘူး KNDF ယာယီတပ်စခန်းအလင်းငိုက်တိုက်ခိုက်ခံရမှုအတွင်း KNDF ဘက်က4ဦးတေဆုံးခဲ့တယ်လို့ KND လူမှုအဖွဲ့အစည်းတာဝန်ရှိသူတို့ကအခုလိုပြောပါတယ်
လေကတော့ကျတော့လူပဲတကယ်ကြည့်ကြရအောင်နော်အဲ့ဒီကတော့ဖက်တရားဆက်နိုင်တော့မပြောင်းခုထိအကြံပြုတော့
စစ်တပ်နဲ့ GNDF အဖွဲ့ကြားတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်တိုက်ပွဲဖြစ်ပွားတဲ့နားမှာရှိတဲ့6မှန်ရွာကကြေးရွာသား9ဦးကိုစစ်ကောင်စီတပ်ကနေလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်သွားပြီးတော့နေ့လယ်ပိုင်းမှာပြန်လွတ်ပေးခဲ့တယ်လို့လည်း GNDF ထုတ်ပြန်ချက်မှာဖော်ပြထားပါတယ်6မှန်နဲ့ဟိုဖိတ်ရွာဘက်ကိုတိုက်ပွဲဖြစ်နေစဉ်မှာရောတိုက်ပွဲဖြစ်ပြီးတဲ့နောက်မှာပါစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတာကြောင့်ရွာသားတွေထွက်ပြေးနေကြရပါတယ်။ဒီမော့ဆိုမြို့နယ်ဘက်တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။နိုဝင်ဘာ24ရက်နေ့ကလွိုက်ကော်မြို့နယ်နိုကိုကျေးရွာအုပ်စုစော်ကီတော်ကျေးရွာနဲ့ဒေါ်လူရှိကျေးရွာအကြားမှာရှိတဲ့လျှက်စစ်တာဝါတိုင်းတစ်ခုဖျက်ဆီးခံရပြီးတဲ့နောက်ဒီနေ့နိုဝင်ဘာ25ရက်နေ့မနက်ပိုင်းမှာ KNDF အဖွဲ့ရဲ့စခန်းတိုက်ခိုက်ခံရတာဖြစ်ပါတယ်။ KNDF ကောင်းဆောင်တူကတော့မြန်မာစစ်တပ်အသုံးပြုတဲ့လျှက်စစ်တာဝါတိုင်းကိုဖျက်တာလို့ပြောပါတယ်
။စစ်ကောင်စီရဲ့အသုံးပြုများတဲ့တာဝါတိုင်းကိုဖျက်ဆီးလိုက်တာပိုများတာပေါ့လေ။ဖျက်ဆီးလိုက်တာကတော့ပိုပြီးတော့ရှိတာပေါ့။ရေရွတ်တမန်လူထုတွေအသုံးပြုတဲ့ဟာတွေဆိုတော့ဖျက်ဆီးလိုက်တာရှိပါဦးခင်ဗျ။
ဖြည့်စည်းခံရတဲ့လျက်စစ်တာဝါတိုင်းတစ်ခုဟာလော်ပီတာအမတ်တက်လျက်စစ်တာဆက်ယုံကနေပြီးတော့ရန်ကုန်နဲ့မန္တလေးမြို့တွေစီကိုလျက်စစ်တာအားပို့နေတဲ့တာဝါတိုင်းတွေဖြစ်ပါတယ်။နိုဝင်ဘာ23ရက်နေ့ကလည်းဒီမော့ဆူမြို့နယ်ထဲကနေရာ3နေရာမှာစစ်ကောင်စီတပ်နဲ့ GNDF တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကထိခိုက်မှုများတယ်လို့ KNDF အမျိုးသားများကာကွယ်ရေးတပ် KNDF ကပြောပါတယ်။စစ်ကောင်စီတပ်ကနေလွိုက်ကော်နဲ့ဒီမော့ဆူကြားကြီးရွာတွေဘက်ကိုမကြာခဏထိုးစစ်ဆင်တိုက်ခိုက်နေတာကြောင့် KND ပူးပေါင်းတပ်ဖွဲ့တွေနဲ့မကြာခဏတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်ခင်ဗျာ